ကရင်ပြည်နယ်မြဝတီခရိုင်ကင်းညူတပ်မဟာ6ထင်းချုံနေမြေထဲမှာရှိတဲ့၄ကီကောဒေတာကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းဖြစ်တဲ့ရေကန်ကုန်းကို KNL PDF ပူးပေါင်းတပ်တွေကတပတ်ကျော်ကြာထိုးစစ်ဆင်ပြီးတဲ့နောက်မတ်လ31ရက်နေ့ကသိမ်းပိုက်ခဲ့ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဒေသကရေကန်ကုန်းစခန်းကုန်းကိုစစ်ကောင်စီတပ်တွေကထိန်းချုပ်ထားရကနေနှစ်နှစ်ကျော်ကြာတဲ့အချိန်မှာတော့ KNL PDF ပူးပေါင်းတပ်တွေကပြန်လည်သိမ်းယူခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပါတယ
်ရေကန်ကုန်းပေါ့ဟုတ်ကဲ့ရေကန်ကုန်းပေါ့ကျွန်တော်ဝိုင်းဝန်းပိတ်ဆို့တာတော့ကြာပြီပေါ့နော်အဲ့ဒါကိုပြီးတဲ့သိမ်းတယ်လို့ပဲပြောရမှာပေါ့ဟုတ်ကဲ့ဟုတ်ရန်ဒီဘက်ကတော့ကြာဆုံးများတော့ဆက်ပြောက်ဟိုကျွန်တော်အလောင်းတွေ့ရပါပေါ့နော်အဲကျန်တဲ့ဟာတော့ဆက်ပြီးသိမ်းကြောင်ပါတယ်အဲ၃ယောက်ကတော့အဲဒီကျွန်တော်မသိရင်၃ယောက်ကလည်းလည်းတော့ဒီကျွန်တော်ကြည့်အနေဝင်တာတော့ရှိတယ်အဲသူတို့ရဲ့ပြောပြချက်ရအားလုံးအင်အားနည်းတဲ့တော့ရှိတယ်အဲဒီကံကောအဓိကပါဘူးဆိုတော့ကျွန်တော်ဒီကိဘောမျိုးကိုသူကအကွယ်ထားတာပေါ့နော်အေးဒါအခုဆိုရင်ကျွန်တော်ဒီကိစ္စမျိုးတွေကိုကျွန်တော်တို့ထိန်းချုပ်အပြည့်အစုံတစ်ပြန်ထိန်းချုပ်နိုင်ပြီလို့ပြောလို့ရတယ်ဟုတ်ကဲ့
ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ရေကန်ကုန်းစခန်းကိုစနိုက်ပါပွိုင်ဖိုက်ဒရုန်းတွေနဲ့မရက်မနာတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်သိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကတော့ရင်းထုတ်ပြန်တာမရှိသေးပါဘူး။ပြည်မျိုးသားစီယုံတက်မာကထိတ်ချုပ်နေပြီးဖာပွန်ခရိုင်ထဲမှာတော့စစ်ကောင်စီရဲ့ဌာနဆိုင်ရာတွေအခြေချခွင့်မရတော့ဘဲ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဖာပွန်မြို့ကိုပါထိတ်ချုပ်ထားနိုင်တယ်လို့လည်းပြောပါတယ်
။ဒါနဲ့သူတို့ကတော့ဒီမျိုးထဲမှာတော့ကျွန်တော်အင်အားစုတွေပဲရှိတယ်လို့သိရတယ်။ဒါနဲ့သူတို့ထိတ်ချုပ်မှုကတော့လွန်ခဲ့တဲ့လအများကြီးရနေပြီးတော့ဌာနဆိုင်ရာတွေဆိုတော့လုံးဝမရှိတော့ဘူး။အခုလောကတော့တော်လိုင်းရအောင်ပဲထိထုတ်တာလား
အခုတိတ်ပိုက်ခဲ့တဲ့လေးကေကောစစ်တပ်စခန်းဖြစ်တဲ့ရေကန်ကုန်းစခန်းကိုရလိုက်တဲ့အတွက်ပူပေါင်းတပ်တွေဘက်ကလေးကေကောမြို့ထဲအထိနေမြေပြန်လည်စိုးမိုးထားတယ်လို့လည်းသိရပါဗျ။အခုဆိုရင်ကရင်ပြည်နယ်တပ်မ6ထိန်းချုပ်နေပြည်ထဲမှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးပူပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့တပ်စခန်းအတော်များများကိုလည်းတိတ်ပိုက်နိုင်ခဲ့ပါဗျ။မလာထဲမှာပဲဒူးမလာယာခရိုင်ကော့ကရိတ်မြို့နယ်ကြိုက်တုံမြို့အခြေစိုက်ကြိုက်တုံဗျူဟာကုန်းကိုလည်းပူပေါင်းတက်တီဘက်ကအပီးသက်တိုက်ခိုက်သိမ့်ပိုက်နိုင်ခဲ့ပြီးဗျူဟာမုန်းနဲ့အရာရှိကြီး12ဦးအပါအဝင်66ဦးလက်နက်ချခဲ့တာတွေရှိတယ်လို့ခမရ395ဆတဲ့တပ်စခန်းတွေကိုလည်းသိမ့်ပိုက်ထားခဲ့ပါတယ်ဒီအတွက်ကြောင့်မြန်မာစစ်သား120လောက်ဟာထိုင်းဘက်ကိုထွက်ပြေးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ရှင်